နိုင်ငံခြားအကြံဖက်ဖွဲ့စည်းတွေလို့အမေရိကန်ဆိုတာသတ်မှတ်ထားတဲ့ဖွဲ့စည်းပေါင်း2000ကျော်နဲ့ဆက်နွယ်နေတဲ့အခုတွေကိုစုံစမ်းစစ်ဆေးနေတယ်လို့ FBI ဘူအဆိုအထောက်အကူကပြောပါတယ်။ဒါက Al-Qaeda နဲ့ Hezbollah တို့လိုအကြံဖက်ဖွဲ့ရဲ့ချင်းချောက်မှုတွေရှိနေသေးတယ်ဆိုတာကိုပြနေတာပါ။ Al-Qaeda လို Jihad တွေအများစုပါတဲ့နိုင်ငံခြားအကြံဖက်ဖွဲ့စည်းဖြစ်တဲ့ American နိုင်ငံရဲ့ဌာနကသတ်မှတ်ထားတဲ့စစ်ရင်တက်ကအဖွဲ့ပေါင်း68ဖွဲ့ကိုအခုအချိန်မှာစုံစမ်းနေတာဖြစ်ပါတယ်။ဒီလိုအမည်စင်းသတ်မှတ်တင်သွင်းသတ်မှတ်လိုက်တာကြောင့်ဒီဖွဲ့တွေနဲ့သူတို့အဖွဲ့ဝင်တွေရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားနိုင်တယ်လို့သူတို့ရဲ့လှုပ်ရှားမှုတွေကိုလည်းစုံစမ်းစစ်ဆေးနိုင်ခွင့်ရတော့တာဖြစ်ပါတယ်။နိုင်ငံခြားအကြံဖက်အဖွဲ့တွေနဲ့သူတို့အဖွဲ့သားတွေပေါ်မှာ FBI ကအစ်စ်ပြန်ပြီးအာရုံစိုက်လာတာဟာအယ်ဂျန်ရီခုနှစ်ပိုင်းကတိတ်မတိုက်ခိုက်တဲ့ငြိမ်းနေတာကြောင့်လည်းပါတယ်လို့ George Washington တက်ကလေးကသမဆတ်တူကပြောပါလေလွန်ခဲ့တဲ့နှစ်တွေအတွင်း IS တိကျတွေကိုပဲအဓိကအားလုံးဆိုင်နေချိန်မှာ Al-Qaeda တွေကသူတို့ကွန်ရက်ကိုပြန်တီဆောက်ဖို့အချိန်ရသွားတယ်လို့လည်းသူကပြောပါလေဒါပြင်သူတို့နဲ့ပတ်သက်တဲ့ကိစ္စတွေခုထိရှိနေသေးဖြစ်တဲ့အတွက်ဒါတွေကိုဆန်းစစ်မှဖြစ်တယ်လို့ဒါဟာ IS တိကျအဖွဲ့တစ်ခုလည်းမဟုတ်ပဲ Al-Qaeda တွေနဲ့ရောသူနဲ့ဆက်နွယ်နေတဲ့ Hezbollah လို့အဖွဲ့တွေလည်းပါဝင်တယ်လို့ပြောပါလေ